Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ4ရက်ဗုဒ္ဓနေ့ညနေ6နာရီကနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်ပါရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ပြည်သူ့မှာလူပေါင်း58ယောက်တမန်နဲ့တည်ဆုံခဲ့တဲ့ပြစ်ခတ်မှုဖြစ်ရာလက်စ်ဗေဂတ်စ်မြို့ကိုသမ္မတဒေါ်နယ်ထရန့်ဒီနေ့သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကပြစ်ခတ်ဒီကြောင့်ဒုက္ခရောက်နေသူလူပေါင်း3,000,000လောက်တွေအရေးပေါ်အကူအညီဖြစ်ရှေ့လာမဲ့6လအတွင်းဒေါ်လာ434သန်းလိုအပ်တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်တဲ့သူကြီးညာပေးမှာပါ
။အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်နီဗားဒါပြည်နယ်လက်စ်ဗီဂတ်စ်မြို့ကဂီတဖျော်ဖြေပွဲကျင်းပရာကိုစစ်တပ်တွေတုံ့ပြန်ဒရက်ဆက်ပစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်လို
့ That was a little bit scarier just how quickly it went you know it's 25 shots
of gun Ireland key that တူရဲ့ကိုတိုင်းကြုံဆုံခဲ့ရတဲ့ပြောပြချက်နဲ့တူထုတ်လွှင့်ပေးမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပတ်ခါတွေကြောင့်မြန်မာနိုင်ငံဘက်ခြမ်းကနေအိန္ဒိယဘင်္ဂလားဒေ့ရှ်တစ်ဖက်ကိုထွက်ပြေးတဲ့ဒုက္ခသည်ကလေးငယ်တွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအထူးမှတ်ပုံတင်တွေထုတ်ပေးနေပါတယ်။တနိုင်ငံလုံးအပြစ်ရလက်မှတ်ထိုးထားတဲ့ရှမ်းပြည်တောင်ပိုင်းကတပ်ဖွဲ့ဝင်2ဦးကိုလက်နက်ကင်ဆောင်မှုပါဝင်အမှု3ခုနဲ့တပ်မတော်ဘက်ကတရားစွဲလိုက်ပါတယ်။ပြည်တွင်းစစ်ကြောင့်နေရာဆွတ်ခွာပြီးဤဒုထစခန်းမှာခိုးလုံနေတဲ့ကရင်တိုင်းရင်းသား3000ကျော်အတွက်ရိတ်ခါဆက်လက်ရရှိရေးကရင်လူအဖွဲ့အစည်းတွေကြိုးပမ်းဆောင်ရွက်မှုတွေကိုလည်းနှာစင်ကြရမှာပါ။အခုရင်ဆုံးတော့ဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပါမယ်ရှင်။
အမေရိကန်ပြည်သူ့မှာလူပေါင်း58ယောက်ထက်မနည်းတိစုံရတဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ရာလက်စ်ဗေဂတ်စ်မြို့ကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့သွားရောက်မှာဖြစ်ပါတယ်။တိုက်ခိုက်မှုတွင်ထိခိုက်ဒဏ်ရာရသူတွေအသက်မသေလွတ်မြောက်လာသူတွေနဲ့တွစ်ဆုံမှုရည်ရွယ်ထားလို့လူရွေးရတဲ့ဖွဲ့ဝင်တွေနဲ့တွစ်ဆုံမှုဖြစ်ကြောင်းသမ္မတကခီးစင်မတိုင်မီမှာပဲပြောဆိုထားတာပါ။ဂီတာဝတ်တစ်ခုကတောင်းနေချီတဲ့လူအုပ်ထဲကိုပြစ်ခတ်ခဲ့ပြီးနောက်ကိုယ့်အကိုအဆုံးစီရင်သွားတဲ့တနသမားရဲ့တိုက်ခိုက်မှုကျူးလွန်လာတဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။မန္တလေးဘေးဟိုတယ်နဲ့ကာစီနိုလောင်းစားရုံပေါ်ထက်32ထပ်ကနေခမ်းမန်းချီ6မိနစ်ကနေ17မိနစ်လောက်ကြာတနက်နေ့ပြစ်ခတ်ခဲ့သူဟာအသက်64နှစ်အရွယ်စတီဖင်ပက်တော့ခ်ဆိုသူဖြစ်ကြောင်းလည်းအာဏာပိုင်တွေပြောဆိုထားပါတယ်။တိုက်ခိုက်မှုအတွင်းနောက်ထပ်လူပေါင်း900ကျော်လည်းဒဏ်ရာရရှိခဲ့တာပါ။ဒီစားကန်ရတက်ဖို့တာဝန်ရှိသူတူကတော့မချမ်းရင်ရက်တွေအတွင်းသတင်းချက်လက်တွေထပ်မံရရှိဖို့မျှော်လင့်ထားပြီးပြစ်ခတ်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုထားပါတယ်။တနသမားရဲ့ရည်စားဖြစ်သူမယ်လူတန်လီကိုတော့အမှုနဲ့ပတ်သက်လို့အလိုရှိနေသူဖြစ်နေအာဏာပိုင်တွေသတ်မှတ်ထားပြီးစုံစမ်းစစ်ဆေးမှုမှာအရေးပါလိမ့်မယ်လို့လည်းယူဆထားကြတာပါ။တိုက်ခိုက်မှုဖြစ်ခဲ့တဲ့တနင်္ဂနွေနေ့မှာတော့ဖိလစ်ပိုင်နိုင်ငံမှာရောက်နေတဲ့ရည်စားဖြစ်သူဟာမနေ့အင်္ဂါနေ့မှာပဲအမေရိကန်ကိုပြန်လည်ရရှိလာခဲ့ပြီးလော့စ်အိန်ဂျလိစ်အပြည်ပြည်ဆိုင်ရာလေဆိပ်မှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရရှိတွေကတွေ့ဆုံခဲ့ကြပါတယ်။ပြစ်ခတ်မှုကျူးလွန်ခဲ့တဲ့ဟိုတယ်အခန်းထဲကနေတနက်23လနဲ့စက်တက်ပြင်းနေအောင်တပ်ဆင်ထားတဲ့တနက်တင်12ခုအပြင်ရဲရဲလှုပ်ရှားမှုတွေကိုစောင့်ကြည့်ဖို့ရည်ရွယ်ပုံရတဲ့ကင်မရာအများပြားဟိုတယ်အခန်းအပြင်မှာတပ်ဆင်ထားတာကိုလည်းစုံစမ်းသူတွေတွေ့ရှိထားကြတာပါ။တနက်သမားပိုင်နဲ့အိမ်နှလုံးမှာလည်းနောက်ထပ်တနက်26လကူရှာဖွေတွေ့ရှိထားကြပါတယ်
။ Hurricane Momentum တင်ပေါ်တူရီကိုကျွန်းကိုမနေ့အင်္ဂါနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်သွားရောက်ခဲ့ပြီးမုန်တိုင်းကြောင့်ထိခိုက်ပျက်စီးရမှုတွေကိုကြည့်ရှုခဲ့သလိုကျွန်းကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီခေါင်းဆောင်တွေကတချို့ကတော့ပေါ်တူရီကိုကျွန်းတဘာဝဘေးဒဏ်သင့်မှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြသူတွေပါ။ Louis Monos အမျိုးသားအစောက်တက်အခြေစိုက်စခန်းမှာပြည်တော်စုနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့သမ္မတထရန့်တွေ့ဆုံလာမှာတော့သမ္မတကသူ့ဘဝမှာဒီလောက်အလုပ်ကြိုးစားသူတွေနဲ့မတွေ့ကြရဘူးလို့ပြောဆိုခဲ့ပါတယ်။မုန်တိုင်းတံတင့်သူတွေပြန်လည်ထူထောင်ရေးပြည်ထောင်စုဝန်ထမ်းတွေနဲ့စစ်တပ်ရဲ့ဂျိုးပန်ဆောင်ရွက်မှုတွေကိုသမ္မတထရန့်ကခီးစဉ်အတွင်းမှာအမွှန်းတင်ပြောဆိုခဲ့တာဖြစ်ပါတယ်။မုန်တိုင်းတံတင့်ပြီးတဲ့နောက်သတင်းတစ်ပတ်ကြာကြတဲ့အထိရင်းနဲ့တခြားလိုအပ်တဲ့အသုံးအဆောင်တွေပြတ်လက်ခဲ့တဲ့ပေါ်တူရီကိုကျွန်းပေါ်ကမုန်တိုင်းတံတင့်သူတွေကိုအကူအညီပေးတာမှထိထိရောက်ရောက်မရှိသလိုအချိန်ဆွဲခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ခီးစဉ်ပြီးဆုံးပြီးမကြခင်မှာပဲပေါ်တူရီကိုကျွန်းကတည်ဆုံးသူအရေအတွက်ကို16ဦးကနေ34ဦးထိအာဏာပိုင်တွေကတိုးလိုက်ပါတယ်။ New Orleans မှာ2005ခုနှစ်ကတိုက်ခတ်ခဲ့တဲ့ Hurricane မုန်တိုင်း Katrina ကြောင့်လူပေါင်း1800ကျော်တည်ဆုံးရမှုနဲ့နှိုင်းယှဉ်ပြီးတည်ဆုံးသူအရေအတွက်ညွန်နေတာကိုသမ္မတကနှိုင်းယှဉ်ပြောဆိုခဲ့တာဖြစ်ပါနေရှင်။
စပိန်နိုင်ငံမှာတိကျခွတ်ထွက်ရေးအတွက်တင်းငွေနေကလူစနာခံယူဝဲကျင်းပခဲ့တဲ့ကတလုံးနီးယားဒေသအာဏာပိုင်တွေကိုစပိန်ပြည်စတော့တာမြောက်ဖိလစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်စပိန်နိုင်ငံအရှေ့မြောက်ဘက်ဒေသမှာရတပ်ဖွဲ့ရဲ့နေနေနေတဲ့ကြားကပဲလူပေါင်းထောင်ချီပြီးလမ်းပေါ်ထွက်ဆန္ဒပြနေချိန်မှာတိုက်ပွဲမှာညင်ညွတ်ချဖို့စပိန်ပြည်ကတိုက်တွန်းလိုက်တာပါစပိန်ဆိုရအထူးသဖြင့်ဘရင်အနေနဲ့စပိန်နိုင်ငံညင်ညွတ်ရေးကိုကာကွယ်ရမှာဖြစ်ပြီးလူပေါင်းနှစ်သန်းသုံးသန်းလောက်ရဲ့သဘောထားကိုအလေးမထားနိုင်အောင်မနေ့ကနိုင်ငံတော်ကိုပြောကြားတဲ့မင်းကောင်မှာစပိန်ပြည်ကပြောဆိုသွားပါတယ်လူစန္ဒခံယူဝဲကတရားဝင်အတီးမဖြစ်ကြောင်းစပိန်ဆိုရကပြောဆိုထားပေမဲ့ကတလုံးနီးယားဒေသခေါ်ထွေလို့ရှာမှုခေါင်းဆောင်တွေကတော့မကြခင်ရပိုင်းအတွင်းလွတ်လပ်ရေးကြေညာဖို့တနေ့ကန်ချထားကြတာပါဖော်စီအချုပ်ပုံအခြေခံဥပဒေနဲ့မညီဘူးလို့စပိန်ဘဟုအစိုးရတရားရုံးတွေကတတ်မှတ်ထားတဲ့လူမှုစနစ်ခံယူပွဲမှာဒေသခံတွေမမပြေးနိုင်အောင်ရတပ်ဖွဲ့ကဟန်တာဖို့ကြိုးပမ်းရကလူပေါင်း900နီးပါးဒဏ်ရာရခဲ့ကြောင်းလည်းဒေသခံအာဏာပိုင်တွေကပြောဆိုထားပါတယ်စနစ်ခံယူပွဲမှာမဲပြေးခဲ့သူတွေနဲ့90ရာခိုင်နှုန်းကစပိန်ကနေခွတ်ထွက်ရေးကိုထောက်ခံခဲ့ကြကြောင်းကတလုံးနီးယားဒေသအာဏာပိုင်တွေပြောဆိုထားကြပြီးရှင်မတုံးနောက်ဆုတ်ဖြစ်နေတဲ့ပြဿနာကိုနိုင်ငံတကာကကြောင်းဝင်ဖြေရှင်းပေးဖို့လည်းတောင်းဆိုထားပါတယ်
ဓာတုပိဒါဆိုင်ရာနိုဘယ်ဆုရှင်တွေအဖြစ် Rick Dubosch, Joachim Frank နဲ့ Richard Henderson တို့ကိုရွေးချယ်လိုက်ပါတယ်။ဇီဝမော်လီကျူးတွေရဲ့ပုံရိပ်တွေထုတ်ရမှာကောင်းမွန်ရှင်းလင်းအောင်ဆောင်ရွက်ခဲ့မှုအတွက်အခုလိုရွေးချယ်ခံရတာပါ။တော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကဓာတုပိဒါဆိုင်ရာနိုဘယ်ဆုရှင်တွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်တာဖြစ်ပြီးစုကြေးကတော့ဒေါ်လာ1,300,000ရရှိမှာဖြစ်ပါတယ်။မော်လီကျူးတွေရဲ့ပုံရိပ်တွေကို၃ဘက်မြင် 3D တွေနဲ့ထုတ်နိုင်မဲ့နည်းလမ်းကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခဲ့ကြတဲ့ဒီသိပ္ပံပညာရှင်တွေရဲ့ဆောင်ရွက်ချက်ဟာဆိုရင်ဇီဝဓာတုပညာရဲ့နယ်ပယ်အတွက်ခေတ်သစ်တစ်ခုကိုစောင့်ကြည့်ပေးခဲ့တာဖြစ်တယ်လို့လဲတော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကပြောဆိုပါတယ်။သူတေသနာပြုလေ့လာသူတွေအနေနဲ့အရင်တုန်းကတခါမှမမြင်ခဲ့ဘူးတဲ့ဇီဝဓာတုလဲပတ်မှုစနစ်ကိုပုံဖော်လာနိုင်ပြီးတော့ဒါဟာဆိုရင်သက်ရှိတွေရဲ့ဓာတုစနစ်အခြေခံတွေကိုနားလည်ဖို့နဲ့ဆေးဝါးဖွံ့ဖြိုးတိုးတက်ရေးတို့အတွက်ပါအရေးပါတယ်လို့လဲတော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကပြောဆိုလိုက်ပါတယ်ရှင
် UAVE ကတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗတို့နဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ခွက်တွေကြောင့်ကလေးငယ်တွေပါဝင်ဒုက္ခရောက်နေသူလူပေါင်း13,000လောက်အတွက်အရေးပေါ်အကူအညီဖြင့်8လမဲ့6လအတွက်ဒေါ်လာ434သန်းလိုအကြောင်းကုလသမဂ္ဂကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ခိုင်ပြည်နယ်မှာတကြောပြန်ပေါ်ပေါက်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေရပ်တည်ရှင်သန်နေရေးအတွက်အကူအညီတွေတိုးမြှင့်ပေးဖို့လိုအပ်ကြောင်းလည်းဘင်္ဂလားဒေ့ရှ်အခြေဆိုင်ကုလသမဂ္ဂဌာနကိုယ်စားရောဘတ်ဝတ်ကင်းစ်ကပြောဆိုခဲ့တာပါ။ဒီလိုအကူအညီလိုအပ်နေသူတွေကိုကူညီဖို့ကုလသမဂ္ဂကဒေါ်လာ12သန်းပေးရမယ့်ကြောင်းလူသားချင်းစာနာမှုရေးရနဲ့အရေးပေါ်အကူအညီပေးညှိနှိုင်းဆောင်ရေးကုလသမဂ္ဂလက်ထောက်တွင်းမှုချုပ်မက်လိုကကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲအခုလိုထပ်မံပြောဆိုလိုက်ကြပါဩဂုတ်လ25ရက်နေ့က ARS စွန့်ရအုပ်စုကရေကင်စကန်30လောက်ကိုဝင်ရောက်တက်ခတ်ခဲ့ပြီးနောက်ဆက်တွဲမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့စစ်စင်ရေးနဲ့အတူအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ရကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်း5000ကျော်ရှိနေကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားတာပါဒီလူတွေအတွက်အချိန်ကလိုအပ်ချက်တွေဖြစ်တဲ့အစားအစာရေမိန်လာနဲ့စီဝါပါဝင်အကူအညီတွေအရေးကြီးလိုအပ်နေကြောင်းလည်းကုလသမဂ္ဂလက်ထောက်တွင်းမှုချုပ်မက်လိုကကမနေ့ကဘင်္ဂလားဒေ့ရှ်တကားမျိုးတော့ကတင်းစားရှင်းလင်းပွဲအတွင်းမှာပြောဆိုထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မြန်မာအာဏာပိုင်တွေကိုကုလသမဂ္ဂအမျိုးသမီးများနဲ့ကလေးအခွင့်အရေးဆိုင်ရာကော်မတီတွေကဒီကနေ့ဗုဒ္ဓဟူးနေ့မှာတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့တလခွဲအတွင်းရိုဟင်ဂျာမွတ်စလင်တိုင်းငယ်ချီထွက်ပြေးခဲ့ရတာလို့လည်းကုလသမဂ္ဂကပြောဆိုထားတာပါ။တပ်ဖြတ်ခံရမှုတွေအထမပြုကျင့်ခံရတာတွေအင်အားသုံးမောင်းထုတ်ခံရတာတွေအပါအဝင်စိုးဝါလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာအမျိုးသမီးတွေကလင်းငယ်တွေကြုံရမယ့်အရေးပေါ်မှာအထူးပဲစိုးရိမ်နေလို့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးနဲ့ကလေးအခွင့်ရေးဆိုင်ရာကော်မတီတွေကကြေညာချက်ထုတ်ပြောဆိုတာဖြစ်ပါတယ်။ဒီလိုချိုးဖောက်မှုတွေဟာလူသားမျိုးနွယ်စုအပေါ်ဆန့်ကျင်ကျူးလွန်တဲ့ယာစွန်းမှုမြောက်လာနိုင်တယ်လို့စစ်တပ်နဲ့တခြားလုံခြုံရေးတပ်ဖွဲ့တွေကကျူးလွန်နေကြတဲ့ဒီလိုတုံးလို့ခြောက်ခြားပွေရာလူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးမတတ်နိုင်ဖြစ်မဲ့အရေးပေါ်မှာလည်းအထူးပဲစိုးရိမ်နေလို့ကြီးညာချက်မှာဖော်ပြပါရရှင်
။ကမ္ဘောဒီးယားနိုင်ငံမှာစိုးရွားကိုဖြုတ်ချဖို့ချန်စီမှုနဲ့ဆက်နွယ်နေရဆိုတဲ့ဆက်ဆွဲချက်နဲ့ဖက်စစ်ခံရမယ့်ရင်ဆိုင်ရတဲ့ထိတ်တဲအတ တိုက်ခတ်မျိုးသမီးဖြစ်တော်မှာအခုနောက်ဆုံးနိုင်ငံကနေထွက်ခွာသွားပါတယ်။ဆစ်ဆွမ်းမှုနဲ့ပတ်သက်နိုင်တဲ့ကြံလူတွေကိုပါအေးအေးယူမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုလိုက်ပြီးနောက်တစ်နေ့အင်္ဂါနေ့မှာပဲကမ္ဘောဒီးယားအမျိုးသားကက်တင်ပါတီ CNRP ဒုက္ခမူဆိုချွာကပြည်နယ်မျိုးတော်ကနေထွက်ခွာသွားခဲ့တာပါ။ CNRP ပါတီခေါင်းဆောင်ခန့်စုတ်ခါကတော့စက်တင်ဘာလ3ရက်နေ့မှာပဲနေရင်ကဖမ်းဆီးခေါ်ဆောင်သွားပြီးနိုင်ငံတော်ပုံကံမှုနဲ့အရေးယူထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီလှုပ်ရှားမှုတစ်ခုလုပ်ဖို့အမေရိကန်ရဲ့အကူအညီရရှိခဲ့ကြောင်း2023ခုနှစ်ကဗီဒီယိုမှတ်တမ်းတစ်ခုမှာပြောကြားခဲ့တဲ့မှတ်ချက်တွေပေါ်အခြေခံပြီး CNRP ပါတီခေါင်းဆောင်ကိုတရားစွဲဆိုခဲ့တာဖြစ်ကြောင်းလည်းအစိုးရကပြောဆိုထားပါကမ္ဘောဒီးယားအစိုးရအစိုးရအရာရှိတစ်ယောက်ရဲ့သတိပေးချက်ရရှိခဲ့ပြီးနောက်မှာပဲဒုဥက္ကဋ္ဌမူဆိုချောတိရှိောင်းခဲ့တာဖြစ်ကြောင်းလည်း CNRP ပါတီအစိုးရအရာရှိတစ်ယောက်က Twitter လူမှုကွန်ရက်ကနေမနေ့ကပြောဆိုခဲ့ပါတယ်ပါတီဥက္ကဋ္ဌအဖမ်းခံရပြီးတဲ့နောက်ပိုင်း CNRP ပါတီလွှတ်တော်မှတ်တွေကထက်ဝက်နီးပါးနိုင်ငံကနေတိရှိောင်းသွားခဲ့ကြတာပါကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာတွေလူခွန်ရေးအုပ်စုတွေကိုအကြီးအကျယ်နှင်းနှင်းခံရရင်မှာပဲ CNRP ပါတီဥက္ကဋ္ဌဖမ်းဆီးခံရတာဖြစ်ပါတယ်ဆယ်စုနှစ်သုံးခုလောက်တိုက်ပွဲကိုအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ဟွန်ဆန်းကအနာဂတ်ဆက်လက်ထိန်းချုပ်ဖို့ရည်ရွယ်ပြီးရှင်းနှစ်ထဲယူကောက်ပွဲချင်းမှမယ်ချင်းမှာပဲအတိုက်ခံတွေကိုဖိနစ်တဲ့အနေနဲ့နှိမ်နှင်းမှုတွေလုပ်ခဲ့တာလို့လည်းအများကမြင်နေကြပါတယ
်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ဂျူပါတန်ယုံကတန်ဝင်တန်း15ယောက်ကိုနိုင်ငံတွေကနေထွက်သွားဖို့အမိန့်ထုတ်ထားကြောင်းအမေရိကန်အစိုးရကဂျူပါအစိုးရကိုအတိပေးခဲ့တဲ့အပေါ်မှာတုံ့ပြန်ချက်အမျိုးမျိုးထွက်ပေါ်နေပါတယ်ဂျူပါတန်ဝင်တန်းနေ9ရက်အတွင်းနိုင်ငံတွေကနေထွက်သွားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနအကြီးတန်းတာဝန်ရှိသူတယောက်ကသတင်းထောက်တွေကိုမနစ်အင်ကာနေကပြောတာပါဂျူပါနိုင်ငံဟာဗာနာမြို့ကအမေရိကန်တန်ယုံဝင်တန်းတွေရဲ့ကျန်းမာရေးကိုထိခိုက်စေတဲ့အဖြစ်မဖော်နိုင်သေးတဲ့တိုက်ခိုက်မှုကြောင့်အမေရိကန်တန်ယုံဝင်တန်းတွေရှော့လိုက်တယ်ဆိုကြီးညာခဲ့တာတပတ်မပြည့်ခင်မှာပဲအခုလိုဂျူပါတန်ဝင်တန်းတွေကိုနှင်ထုတ်တာဖြစ်ပါတယ်အမေရိကန်ရဲ့လုပ်ရက်ကအခြေမြစ်မရှိလက်တင်ခံနိုင်စရာမရှိဘူးလို့သုံးလုံးပြောဆိုပြီးဂျူပါနိုင်ငံခြားရေးဝန်ကြီးကကန့်ကွက်ရှုတ်ချလိုက်ပါတယ်ရှင
်ပုဒ်ထူးနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ခီထိုက်တို့ကြီးညာပေးသွားတာပါဒီညနေခင်းနားဆင်ရမယ့်သတင်းတွေထဲမှာတော့အရင်ဆုံးအမေရိကန်ခေတ်သစ်သမိုင်းမှာအဆိုးဆုံးပြစ်ခတ်မှုနဲ့ပဲစာပြရစီရှင်ခီးသွားတွေနဲ့အမျက်စီကားလေးရှိတဲ့နီဗာဒါပြည်နယ်လတ်စ်ဘီဂတ်စ်မြို့ကစိတ်နှလုံးမချမ်းမြေ့ပေါ်ရာဖြစ်အပ်ဆိုအကြောင်းတင်းလာနေမှာအားလုံးသိရှိခဲ့ရပါတယ်အမေရိကန်ခေတ်သစ်သမိုင်းမှာအဆိုးရွားဆုံးပြစ်ခတ်တပ်ဖြတ်မှုကြီးအတွင်းလူပေါင်း59ဦးသေဆုံးသွားသလို900ကျော်ဒဏ်ရာရသွားပါတယ်တနတ်သမားဟာအသက်64နှစ်အရွယ်စတီဗင်ပက်ဒော့ဖြစ်ပြီးတော့ကာစီနိုဟိုတယ်ရဲ့32လွှာကနေလူပေါင်း 12,000 လောက်လာရောက်တဲ့ဂီတဖျော်ဖြေပွဲကျင်ပရာကိုပြစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းရဲတွေကပြောပါတယ်ပက်ဒော့ရဲ့ဟိုတယ်ခန်းကနေတနတ်အများပြားကိုရှာတွေ့ခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအတွင်းတနတ်တွေကိုဘာကြောင့်အခုလိုအလွယ်တကူဝယ်ယူရောင်းချနေနိုင်တာလဲဆိုတာမေးခွန်းတွေထုတ်လာကြပါတယ် VOE သတင်းတောက် Caroline Presti ရဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
် Las Vegas မြို့ကိုအလဲပတ်လာရောက်သူတွေလည်းတနတ်ပြစ်ကြည့်နှံကြပါတယ်လက်နက်ကင်ဆောင်ခွင့်တင်းတင်းကျပ်ကျပ်ပိတ်ပင်ထားတဲ့နိုင်ငံကအလဲလာရောက်သူတွေကိုတနတ်ရောင်းဆိုင်တွေတနတ်ပြစ်ကွင်းတွေကဆွဲဆောင်နေပြီးတနာယီကိုဒေါ်လာ90လောက်ပေးုံနဲ့ပစ္စတိုဒါမှမဟုတ် M16 မောင်းပြန်တနတ်တွေကိုပြစ်ခတ်နိုင်ပါတယ်တနတ်ပြစ်ခတ်တဲ့အတွေ့အကြုံကိုအိုင်ယာလန်ကခီးသွား Ellen Apps ကအခုလိုပြောပြပါတယ
် That was a little bit
နည်းနည်းတော့ကြောက်စရာကောင်းပါတယ်2မိနစ်လောက်အတွင်းမှာ25ချက်လောက်ပြစ်နိုင်တာဆိုတော့ဘလောက်တောင်မြန်လိုက်တယ်ဗျာ
ဂီတဖျော်ဖြေပွဲကလူအုပ်စုကိုတနတ်သမားကပြစ်ခတ်ခဲ့တယ်ဆိုတဲ့သတင်းဟာသတင်းလာနေအရောက်မှာတော့ကဘာတလွှားကြရရက်ခက်သွားပါတယ်32ထက်ကဟိုတယ်ကန်းကနေ Steve Paddock ကပြစ်ခတ်ခဲ့တာဖြစ်ပြီးတနတ်အလက်20ကျော်သူခန်းတွင်းကရှာတွေ့ခဲ့တယ်လို့ရဲတွေကပြောပါတယ်တနတ်သမားကင်ဆောင်ပြစ်ခတ်ခဲ့တဲ့ M16 မောင်းပြန်တနတ်မျိုးပိုင်ဆိုင်သူBob Arwin ကသူတနက်ဟာတရောင်ချင်းသာပြစ်ခတ်လို့ရပြီးအမေရိကန်ပြည်ထောင်စုအတွင်းတရားဝင်ဝယ်ယူလို့ရတယ်လို့ဆိုရတယ်။ဒါပေမဲ့လည်းပက်တော့ကင်ဆောင်ထားတဲ့တနက်ကတော့ကြည်တွဲလိုက်ပြစ်ခတ်လို့ရအောင်ပြုပြင်ထားတယ်လို့ဆိုရတယ်။တနက်အယောင်ဆိုင်နဲ့တနက်ပြစ်ကွင်းဖွင့်လှစ်ခဲ့မှုတဲ့ Bob Arwin က
An individual cannot make
1986ခုနှစ်မေလ19ရက်နေ့ကလေးကအတွဲလိုက်ပြစ်ခတ်နိုင်တဲ့စစ်တနက်ဒီဝယ်ယူခွင့်မရှိတော့ပါဘူး။
တနတ်သမားပက်တော့ကသူ့ရဲ့တနတ်ဆန်းတဲ့လက်မှာကြည်အတွဲလိုက်ပြစ်ခတ်လို့ရအောင်တက်ဆင်အသုံးပြုရတဲ့ bank stock တက်ဆင်ထားခဲ့တယ်လို့လက်နေရေးကကျွမ်းကျင်သူတွေကပြောပါရယ်ဒါဟာနည်းပညာသစ်တစ်ခုဖြစ်ပြီးတရားဝင်အသုံးပြုခွင့်လည်းရှိတယ်လို့ဆိုပါရယ် bank stock ကိုဒေါ်လာ100လောက်နဲ့ online မှာအလွယ်တကူဝယ်ယူလို့ရနိုင်ပါတယ် ဒီဘာသာပြည်နယ်မှာတနက်ဝယ်မယ်ဆိုရင်ဝယ်ယူသူရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးဖို့လိုပြီးကိုနဲ့အတူတည်ယူကိန်းဆောင်မယ်ဆိုရင်လည်းခွင့်ပြုချက်လိုအပ်ပါတယ်။ဒါပေမဲ့လည်းတနက်အသုံးပြုပြီးအကြမ်းဖက်မှုတားဆီးရေးဥပဒေစံတာကတော့ဒီဘာသာပြည်နယ်ရဲ့လက်နက်ဥပဒေကြောင့် C- အဆင့်သာပေးထားပါတယ်။ဖက်တော့ကပြည်နယ်နဲ့ပြည်တော်စုဆိုင်ရာဥပဒေတွေနဲ့အညီသူတို့ဆိုင်တွေမှာတနက်အချို့ဝယ်ယူခဲ့ကြောင်းတနက်ဆိုင်ပိုင်ရှင်နှစ်ဦးကပြောပါတယ်။အဝင်က
This is not a good guys with guns.
Not guy da ro ho ba le. Da mai lu zo du wa pye mu ju lun la phit pi. Da ga upare chu paw chin du du jao ya zwe mu da phit ba le.
Tanin ngri ni nya ga gita phyo pye bwa go pye khat mu twin absent tu tang nge chin ni ha a pye lo a ka kwe yu ga ja ba di de.
After being involved in that after shooting the gun.
Tan nat pye ji pi naw bai di lo a chin ni myo go le chong la ya ro. Tan nat go po pi san chin ba de. Sa ni da ja upare ne a nyi thain chout tha de win chin ma so yin no ba pyatana ma ma shi nai ba u.
ဒါပေမဲ့အခုလိုဟိုတယ်ကမ်းမှန်တယ်ရန်ကိုခွဲပြီးပြစ်ခတ်မှုမျိုးကိုတားဆီးဖို့ကတော့တိတ်လွယ်ကူလာတာတော့မဟုတ်ဘူးလို့သုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုအောင်အောင် Last Speakers မျိုးကပြစ်ခတ်မှုအကြောင်းကိုပြောပြသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလာတွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ရှင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပခတ်တွေကြောင့်မြန်မာနိုင်ငံဗက်ချန်းကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးလာတဲ့ဒုက္ခသည်ကလေးငယ်တွေကိုဘင်္ဂလားဒေ့ရှ်အန်အာဘိုင်းတွေကအထူးမှတ်ပုံတင်ကတ်တွေထုတ်ပေးနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လကစလို့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေထဲမှာကလေးငယ်2သိန်းကျော်ပါတယ်လို့ကုလသမဂ္ဂကပြောထားတဲ့အကြောင်းရိုက်တာသတင်းတပုတ်ကိုအခြေခံပြီးမှတ်ခင်ပြုတွေကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီထဲမှာတဝက်ကျော်ဟာကလင်းငယ်တွေဖြစ်တယ်လို့ဆိုပါတယ်။အခုကဘင်္ဂလားဒေ့ရှ်အစိုးရကဒီဒုက္ခသည်ကလင်းငယ်တွေနဲ့ပတ်သက်တဲ့ကိုယ်ရေးချက်လက်တွေကိုရယူပြီးဓာတ်ပုံတွေကမှတ်ပုံတင်ထားတဲ့အထူးသတိခံကပ်ပြားတွေထုတ်ပေးနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ခီးသွွားလက်မှတ်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာညွှန်ကြားရေးမှူးမိုဟာမက်အက်ရှရာဖူဇမန်ကပြောပါတယ
် Okay, we are here capturing the biometric information as well as their name, father's name, mother's name, their age, when they came to
Bangladesh. သူရဲ့နာမည်မိဘအမည်အသက်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဘယ်ချိန်မှရောက်တယ်လဲနေရာလိပ်စာပြည့်စုံသူတို့နေခဲ့တဲ့ရွာဒေသရဲစခန်းစတဲ့ဒီအချက်အလက်တွေပြင်လက်ပွေတွေကိုပါကျွန်တော်တို့ယူပါတယ်တကယ်တော့လူဝင်မှုကြီးကြပ်ရေးနဲ့ခီးသွွားလက်မှတ်ဆိုင်ရာဌာနကလှုပ်ဆောင်နေတာဖြစ်ပြီးတော့ဒီလိုလုပ်တဲ့နေရာမှာဘင်္ဂလားဒေ့ရှ်စစ်တပ်နဲ့နေကြားဆောင်တပ်ဖွဲ့တွေကကူညီပေးပါတယ်
။ဒုက္ခသည်တွေအထွေလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးရမှာအထောက်အကူဖြစ်ဖို့အတွက်အခုလိုအထူးမှတ်ပုံတင်ကပ်ပြားတွေထုတ်ပေးနေတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဒါဟာလူကြီးတွေကိုထုတ်ပေးတဲ့ကပ်ပြားနဲ့လည်းဆင်တူပြီးတော့ကလေးတွေကတော့လေဘင်းမှာဆွဲထားရတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်နက်ကန်အကြမ်းဖက်အဖွဲ့အာဆာကမြန်မာလူကြီးရေးကင်းစခန်း30ကျော်ကိုပြီးခဲ့တဲ့ဩဂတ်လအတွင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံချိုရေးတပ်ဖွဲ့ရဲ့နေမီရှင်းလင်းမှုတွေအတွင်းမှာသူတို့ရဲ့ကြေးရွာတွေအများပြားမိရှုခံရပြီးနှိပ်စက်ညှဉ်းပန်းခံရတာတွေရှိခဲ့တယ်လို့ထွက်ပြေးလာတဲ့ဒုက္ခသည်တွေကပြောပါရယ်။
ဒီတဲ့အားရဇလုံကိုရကြတဲ့ဘယ်ရှာမရှိဇလုံကိုကြေးမလတီရဲ့
စစ်တပ်ကကျမတို့ကိုအများကြီးညှဉ်းပန်းနှိပ်စက်ပါတယ်။ကျမတို့ကိုယ်ပိုင်ပစ္စည်းတွေကိုလူရယူကြတယ်။အခုဖို့ထားတဲ့အဝတ်တထည်ကိုတခုနဲ့ပဲကျမအိမ်ကနေထွက်ပြေးခဲ့ရတာပါ
။ဒုက္ခပါလေရာဒီပဲလေမနီလာလာလာခိုက်ကေမဂူလီမကြီး
သူတို့ကကျွန်တော်တို့အိမ်တွေကိုမီးရှို့တယ်လူတွေကိုတော့ရိုက်ပါတယ်အဲဒီလိုတိုက်ခိုက်လာတော့ကျွန်တော်တို့ရွာသားတွေလည်းကြောက်လန့်ပြီးဥတေရပြေးကြတာပါကျွန်တော်ဆွေမျိုးတွေနဲ့ရွာသားတွေအများပြားပျောက်နေတော့မှကျွန်တော်တို့ကတော့ဒီကိုရောက်လာပြီးအသက်အန္တရာယ်ကနေလွတ်ခဲ့ပါတယ
်မြန်မာနိုင်ငံအထွေထွေပတ်ခါတွေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်9,900ရှိပြီးဒီဒုက္ခသည်တွေအတွက်အစားအစာတောက်သုံးရည်နဲ့ခိုးလုံစရာအပါအဝင်တခြားကူညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂနဲ့ဒုက္ခသည်တွေကိုခိုးလုံခွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပြောပါတယ်မြန်မာနိုင်ငံတဲကနေဝင်ကြဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးနေတာကိုထောက်ပြပြီးဒါဟာလူမျိုးတုံးတက်ပြတ်မှုဖြစ်တယ်ဆိုပြီးတော့လည်းနိုင်ငံတကာကဆွဆွဲပြောဆိုနေတာပါမြန်မာဆွေရကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပြီးလူကြိုးရေးတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်အာဆာအဖွဲ့ကခြေမုံနဲ့နိုင်ငံရှင်းလင်းရေးလှုပ်ဆောင်ခဲ့တာရှိတယ်လို့တုံ့ပြန်ထားပါတယ်ရှင
်မက်ကင်ဖြူတွေကြောပြသွားတာပါရှင်အခုရှမ်းပြည်နယ်တောင်ပိုင်းကိုလည်းကြည့်ကြရအောင်ပါမြန်မာတပ်မတော်ကဖမ်းဆီးထားတဲ့ NCA အပြစ်ရက်တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ဝင်တို့ကိုလက်နက်ဆက်သွယ်ရေးအကောက်ခွန်စားတဲ့အမှုသုံးမှုနဲ့ရှမ်းပြည်နယ်အစီပိုင်းကျိုင်းတုံမြို့တရားရုံးမှာဆွဲချက်တင်ထားပါတယ် RCSS ဘက်ကလက်နက်မှုတစ်ခုကိုသာလက်ခံထားကြောင်းနဲ့တရားရုံးဆုံးဖြတ်ချက်ကိုစောင့်ကြည့်ပြီးမှရှေ့ဆက်စီစဉ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်တချိန်တည်းမှာပဲမြန်မာငြိမ်းချမ်းရေးကော်မရှင်အနေနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UWSC ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့မိုင်းလာတပ်ဖွဲ့နှစ်ဖွဲ့ကိုတွေ့ဆုံသွားမဲ့အခြေအနေရှိပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းကစုံစမ်းတင်ပြထားပါတယ်ရှင်။
ชั้นมีเนี่ยชื่อใบมันสักชื่อใบตั้มรอบแบบนี้ตอนบ้านชั้นมีตั้มรอบตั้มพ่อเวนหูกูอ่ะมูต้องคู่เนี่ยสวยสุดท้าพี่แม่แต่ยังงั้นเลยแล้วในการสั่งเนี่ยมูดูคู่เดี๋ยวแล้วขันท้าเดี๋ยวลูกจังจงยูอาซีเอสเอสสั่งยี่ยงตาวงคันทุบมูจีซูมิงอ่ะคู่ลูกเยาว์เลยไม่ใช่แค่ชิมูอ่ะซูมูลูกเห็นท่าละบ่เจ้าหน้าที่อาซีเอสเอสเย่บอนี่เอาขันขันยาได้มูอุ้มตั้มรอบซูมูเลยตุ้ดูเส้นท่าละบ่ตั้มมูว่าแล้วเนี่ยแ လုံးဘူးပေါ့အခုကစစ်မှုကတစ်ခုပဲရှိရတယ်လက်နဲ့ဆိုင်ဆောင်မှုကစစ်မှုပဲပွင့်ထားတယ်
တရားဆွဲဆိုခံရသူသတ္တနှူးကိုစက်တင်ဘာလ29ရက်နေ့တုန်းကယုံချင်းထားပေမဲ့တရားရေးတာဝန်ရှိသူတွေရောက်မလာခဲ့တာကြောင့်လာမယ့်အောက်တိုဘာလ9ရက်နေ့မှာခတ်မှယုံချင်းခဲ့တယ်လို့လည်းဒုဗိုလ်မှူးကြီးစိုးမင်းကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကမိုင်းပြင်းမြို့နယ်မိုင်းပူးလုံအုပ်စုဟိန်ကင်ရွာတွင် RCSSA SSA တပ်ဖွဲ့ဝင်နှူးဖြစ်တဲ့ဆိုင်းစေးလုံနဲ့ဆိုင်းလုံတို့ကိုမိုင်းစခြေဆိုင်ခမရ9နှစ်ခွန်စစ်ကြောင်းကနေဖမ်းဆီးသွားခဲ့ပြီးကျိုင်းတုံမြို့အကျဉ်းထောင်မှာလွှဲပြောင်းချုပ်နှောင်ထားခဲ့ပါတယ်ဒီလိုဖမ်းဆီးခဲ့စဉ်တွင် RCSF ကတနက်နှစ်လဲဆက်သွေးရေးစကားပြောဆက်နဲ့ငွေတချို့ကိုတမတော်ဘက်ကသိမ်းဆီးခဲ့ပြီးအခုလိုတရားစဲဆိုခဲ့တာပါ RCSF ကတော့တရားရုံးဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့ရှေ့ဆက်လှုပ်ဆောင်သွားမယ်လို့လဲသူ့ပုံမူကြီးစိုးမင်းကပြောပါတယ
်တို့တရားကြီးကြီးတွေဘယ်လိုဖြတ်ထားတယ်လဲဆိုပြီးတော့ကျွန်တော်တို့ဒီကနေခောက်ပြီးတော့ဒီဆစ်ပြီးတော့ကျွန်တော်တို့ကိုစာပြန်ပေးမှာပေါ့နော်တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်
တောင်ပိုင်းဆိုင်မြေတမတော် RCSF SSA ကမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရည်သူသားပြင်မယ်လဲတမတော်နဲ့မကြာခဏဆိုသလိုစီရေးပြိပခတွေဖြစ်ပွားနေပါတယ်ဒီလိုစီရေးပြိပခဖြစ်ပွားနေပေမဲ့လည်းအပြည့်အပူသွဲစောင့်ကြည့်ရေးကော်မတီ GNCS အနေနဲ့အရေးယူဖြေရှင်းတာမျိုးမရှိသေးဘူးလို့လဲ RCSF ကပြောပါတယ်ဒီရက်ပိုင်းသွင်းမှာတခြားရှမ်းလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC နဲ့မြမတပ်မတော်တို့ကြားမှာလည်းသဘောထားသိမှတ်မှုတွေရှိနေပါတယ်။ရှမ်းပြည်နယ်မိုင်းရှူးမြို့နယ်လွယ်နန်းကျေးရွာနီးဝန်လွယ်လမ်းပိုင်းပြုပြင်ရေးနဲ့ပတ်သက်ပြီးတော့တပ်မတော်ကလည်း SSPP တပ်ဖွဲ့ဝင်တွေကိုနေရာဖယ်ရှားပေးဖို့တောင်းဆိုလာလို့နှစ်ဖက်စီရဲ့အသင့်အနေထားမှာရှိနေတယ်လို့လည်း SSPP တာဝန်ရှိသူတို့ကပြောပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဟာ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ဝင်လည်းဖြစ်ပါတယ်။မြန်မာအစိုးရအနေနဲ့လာမယ့်ပတ်မှာမြောက်ပိုင်းအဖွဲ့ဝင် UWSC တွားပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေနဲ့သွားရောက်တွေ့ဆုံဆွေးနွေးသွားဖို့စီစဉ်နေတယ်လို့ငင်းချိုင်းရေးကော်မရှင်တာဝန်ရှိသူဦးမြင့်စိုးကပြောပါတယ
်။ဒီကြီးကြီးစီစဉ်နေတာဖြစ်ပါတယ်ခင်ဗျ။ဆောင်းနေတဲ့ကြီးတွေလည်းပြရပါတယ်။တတိကြီးတော့ကျွန်တော်မတည့်ရသေးပါဘူး။တွေ့ဆုံမှုပြန်ပြီးနိုင်နေတယ်လို့ကျွန်တော်အမှန်သိပါတယ်။
ငင်းချိုင်းရေးကော်မရှင်အနေနဲ့ဝါနဲ့မိုင်းလာဖွဲ့နဲ့သာတွေ့ဆုံသွားမှာဖြစ်ပြီးမြောက်ပိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့တွေရဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့တွေနဲ့တော့တွေ့ဆုံမှာမဟုတ်ဘူးလို့လည်းသတင်းတွေပေါ်ထွက်နေပါတယ်။ငင်းချမ်းရေးကော်မရှင်အနေနဲ့ဝါနဲ့မိုင်းလာဖွဲ့တွေနဲ့သာတီးခြားတွေ့ဆုံသွားမဲ့အပေါ်မှာမြန်မာနိုင်ငံပင်လုံမျိုးဆက်ကဗက်တရယ်သုတေတီတူဖြစ်တဲ့စိုင်းထွန်းအေးကအခုလိုသုံးသပ်ထားပါတယ်
။လက်ရှိ NCU လက်မှတ်မထိုးတဲ့အဖွဲ့တွေမှာဦးဆောင်နေတာကဝါနဲ့မိုင်းလာလို့ပြောရကြတယ်ဝါနဲ့မိုင်းလာကအင်ရှင်ဖြစ်နေတော့စိတ်ရင်းနဲ့ဖျားပီးလို့မရတော့ဒါတက်ချူချူခွဲတဲ့ပုံစံမျိုးနဲ့အမှုကြီးနဲ့ချော့တဲ့အပိုင်းနဲ့ချင်းကပ်တာပေါ့ဒီကောင်ကိုင်လိုက်လို့ရှိရင်ပြန်ရတယ်အလိုလျောက်အစီထိုးရတဲ့ပါလာမယ်ဆိုတဲ့ပုံစံမျိုးနဲ့ဝါနဲ့မိုင်းလာကိုအမှုကြီးနဲ့ပေါ့ဗျာချော့တဲ့အပိုင်းနဲ့တော့ချင်းကပ်နေတာပေါ့
လက်ရှိမြန်မာတပ်မတော်နဲ့မြောက်ပိုင်းဆိုင်းသားလက်နက်ကန်ဖွဲ့တွေထဲက KIU ကချင်းလွတ်လပ်ရေးဖွဲ့ DNLA တမ်းပလောင်တပ်ဖွဲ့ AA ရခိုင်တပ်မတော်နဲ့ကိုကတပ်ဖွဲ့တို့နဲ့စစ်ရေးတင်းမာနေဆဲလဲဖြစ်ပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။အခုထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းဘက်ကိုလည်းအလှည့်ပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်အိဒုထဒုက္ခသည်စခန်းထဲမှာခိုးလုံနေသူတွေအတွက်ပေးနေတဲ့ထောက်ပံ့ကူညီမှုတွေစက်တင်ဘာလကုန်ကစပြီးတော့ရပ်ဆိုင်းသွားတာကြောင့်သူတို့အတွက်ရိတ်ခါထောက်ပံ့နိုင်ရေးကြိုးစားနေတဲ့အကြောင်းဒုက္ခသည်တွေကိုကူညီနေတဲ့အဖွဲ့ဥက္ကဋ္ဌကပြောပါတယ်။ပြည်တွင်းကမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ပြည်ပခါတွေကြောင့်လွန်ခဲ့တဲ့10နှစ်ကျော်ကလေးကအိဒူထဒုက္ခသည်စခန်းထဲမှာခိုးလုံနေထိုင်လာကြတဲ့ကရင်တိုင်းရင်းသား3000ကျော်ရှိနေတာပါ။လစဉ်လိုအပ်တဲ့ဆန်အတွက်နိုင်ငံတကာရောက်ကရင်တိုင်းရင်းသားတွေကကူညီနိုင်ဖို့လဲစူးစမ်းနေတဲ့အကြောင်းပြောပါတယ်။အပြည့်စုံကတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ပဲခူးတိုင်းတောင်ကုန်းမြို့အနီးကရင်ညိုတက်မဟာနေနယ်မြေကဒုက္ခသည်တွေဟာထိုင်းမြန်မာနယ်စပ်ကို2006ခုနှစ်ကနေစတင်ပြီးဖက်ပြေးတိမ်းရှောင်လာခဲ့ကြတာပါ။သူတို့တွေဟာအင်ကိုပြန်ရနိုးနဲ့10နှစ်တော်ကြာဖပုံခရိုင်တန်လွင်မြစ်အနီးကဤဒုက္ခဒုက္ခတဲ့စခန်းမှာခိုးလုံနေထိုင်နေကြပါတယ်။သူတို့တွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစံစီစားဆေးဝါးနဲ့ကျန်းမာရေးကိစ္စတွေကိုအကူအညီပေးကြရမှာ ဒီနေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတော့ဒီရက်နေ့ကတ
တို့မျောလင့်တာပေါ့နော်ဒါကလာတော့အိတ်ချောက်ရတော့ကိုယ်မှာပေါ့နော်ဒီလအတွက်ကတော့ဒီတချို့လက်ကြံကြည့်တဲ့ဆန်နဲ့နဲ့တော့ဒီတို့အနည်းဆုံး300လောက်ရမယ်ဆိုရင်တော့ဒီလကိုတော့ကျေကျေဖြတ်လို့ရမယ်ပြီးတော့နိုင်ငံတကာမှာရှိတဲ့ပြည်နယ်ပေါ့နော်အဲ့မှာအဲ့ဒါဒီကိုတော့တို့ဒီကိုတော့ပို့ပြီးတော့မှပါဝင်နိုင်တယ်လို့တော့ကျွန်တော်မျောလင့်တယ်
စီအပီနဲ့အတွင်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားခဲ့ပေမဲ့လည်းစီရေးရမတည်ငြိမ်မှုတွေရှိနေသေးတဲ့အတွက်ဒုက္ခသည်3000နီးပါးဟာလက်ရှိမှာတော့နေရက်ကိုပြန်မိုးအတွက်အဆင်သင့်မဖြစ်သေးတဲ့အကြောင်းနဲ့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာရှိနေသေးတယ်ဆိုပြီးမန်းကပြောဆိုထားပါတယ်လက်ရှိနိုင်ငံရေးအခြေအနေအရနေရက်မပြောင်းနိုင်သေးတဲ့အတွက်အကူအညီတွေလိုအပ်နေတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်နိုင်ငံရေးရဲ့အမှတ်ခံချက်ပြောင်းလဲတိုးပြန်မှုမရှိသေးတဲ့မိသားပေါ်မှာဆက်လက်ပြီးတော့မှတန်ဖိုးနိုင်အောင်ကြည့်တော့ကျွန်တော်တို့ဆောင်ရွက်ဖို့လည်းပဲဒီမှာဆုံးဖြတ်ထားတယ်ပေါ့လေ
ဒီအပိုင်းတွင်းမှာပဲထိုင်းနိုင်ငံမဲဆောက်မြို့မှာတော့ထိုင်းနိုင်ငံရောက်ကရင်လူမျိုးတွေစုစည်းပြီးရန်ပုံငွေရှာဖွေတဲ့ပွဲလေးကိုလုပ်ခဲ့တဲ့အကြောင်းကိုလည်းပြောပြပါတယ်ဒီချိန်ထဲမှာပဲကရင်ပြည်တွင်းနေဒုက္ခသည်စခန်းတွေရိခါဖက်တောက်ခံရတယ်လို့ရှမ်းဒုက္ခသည်6000ကျော်ဟာလည်းရိခါတွေဖက်တောက်ခံနေရပြီဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေဖြစ်ပြီးဒုက္ခသည်တွေနေရပြောင်းနိုင်တဲ့အခြေအနေရှိနေပြီဆိုပြီးနိုင်ငံတကာကယူဆနေပေမဲ့ဒုက္ခသည်တွေကတော့နေရပြောင်းဖို့အတွက်တွန့်ဆုတ်နေကြဆဲဖြစ်ပါတယ်ဒါအပြင်ထိုင်းမြန်မာနယ်စပ်မှာ UNHCR ရဲ့အစောက်ရှောက်ခံဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိခါတွေတဖြည်းဖြည်းဖက်တောက်ခံနေရပါတယ်ဒုက္ခသည်တွေကိုဆန္ဒလျောက်ဌာနေပြန်သွားရေးအကျိုးဆောင်ဌာနတွေကိုဒုက္ခသည်စခန်းတိုင်းမှာ UNHCR နဲ့ NGO တွေကနိုင်ငံအစိုးရတွေနဲ့ပူးပေါင်းပြီးဖွင့်လှစ်ထားပေမဲ့သိက္ခာန်ရှိတဲ့ဒုက္ခသည်တွေနေရပြင်ကြီးအာမခံတဲ့ပတ်သက်လို့ကတော့ဆွေးနွေးတာမျိုးတွေမရှိသေးတဲ့အတွက်နေရပြင်ကြီးဟာမရေမယာဖြစ်နေတဲ့အခြေအနေမှာရှိနေပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုကျွန်မတို့အတန်းတွင်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့လူလူကျမ်းမာရေးဥကြောဆန်တာရဲ့မြမအရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနှာစင်နေကြအားကစားသတင်းလွှာတွေကိုနှာစင်ကြရမှာပါရှင်။အခုဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်သူမှလူပေါင်း58ယောက်ထက်မနည်းတည်ဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ရာလက်စ်ဗေဂတ်စ်မြို့ကိုတွားရောက်ဖို့သမ္မတဒေါ်နယ်ထရန့်မကြာခင်ချိန်ပိုင်းကပဲအင်မီရောကတောက်ခေါက်သွားပါပြီ။တိုက်ခိုက်မှုတွင်ထိခိုက်ဒဏ်ရာရသူတွေအသက်မသေလွတ်မြောက်လာသူတွေနဲ့တွေ့ဆုံမှုရည်ရွယ်ထားသလိုလူကြုံရေးရတပ်ဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ကြောင်းသမ္မတကခီးစင်မတမ်းမီမှာပဲပြောဆိုထားတာပါ။ဂီတာပေါ်တစ်ခုကတောင်းနေချီရဲ့လူအုပ်ထဲကိုပြစ်ခတ်ခဲ့ပြီးတဲ့နောက်ကိုကိုကိုအဆုံးစီရင်သွားတဲ့တနတ်သမားရဲ့တက်ခတ်မှုကျွလွန်လာတဲ့အကြောင်းရင်းကိုတော့အာနာပိုင်တွင်စုံစမ်းနေစေဖြစ်ပါတယ်။ဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့ပေါ်တိုရီကိုကျွန်းကိုမနေ့ကအင်္ဂါနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်သွားရောက်ခဲ့ပြီးမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကိုကြေရှုခဲ့တယ်လို့ကျွန်းကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။တွေ့ဆုံခဲ့တဲ့ခေါင်းဆောင်တွေရဲ့တချို့ကတော့ပေါ်တိုရီကိုကျွန်းသဘောကပ်ပြီးတဲ့တင်းနဲ့ပေါ်အမေရိကန်ဆွေရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်သူတွေလည်းပါဝင်ခဲ့ကြပါတယ်။စပိန်နိုင်ငံမှာတိကျခွတ်တွေ့ရေးအတွက်တနင်္ဂနွေနေ့ကလူမှုဆန္ဒခရီးဝဲကျင်းပခဲ့တဲ့ကတလူးနီးယားဒေသအာဏာပိုင်ကိုစပိန်ပြည်စုတော်မြတ်ဖိလစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။စပိန်နိုင်ငံရှိမြောက်ဒေသမှာရတက်ဖွဲ့ရဲ့နေနေနေတဲ့ကြားကပဲလူပေါင်းထောင်နဲ့ချီပြီးလမ်းမော်ထွက်ဆန္ဒပြနေခြင်းမှာတိုင်းပြည်မှာညင်ညွတ်ဖို့စပိန်ပြည်ကတိုက်တွန်းလိုက်ကြပါ။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပကတိကြောင့်ကလင်းငယ်တွေပါဝင်ဒုက္ခရောက်နေသူလူပေါင်းတန်း3000လောက်တွေအရေးပေါ်အကူအညီဖြင့်ရှေ့လာမဲ့6လအတွင်းဒေါ်လာ434သန်းလိုအကြောင်းကုလသမဂ္ဂကဒီကနေ့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာတကြောပြန်ပေါ်ပေါက်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ဖျက်လာသူတွေရပ်တည်ရေးအတွက်အကူအညီတွေတုံ့ပြန်ပေးဖို့လည်းတိုက်တွန်းထားကြတာပါ။
အော်တိုဘာသား4ရက်ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွာမျိုးပါ
This program has come to you from the Voice of America, Washington.